ကဘာပေါ်မှာရှိတဲ့လူဦးရေရဲ့ထက်ဝက်ကျော်ဟာအင်တာနက်ကွန်ရက်စနစ်နဲ့ချိတ်ဆက်အသုံးချနိုင်ခွင့်မရကြသေးပဲရှိနေတဲ့အကြောင်းအင်္ဂါနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုနှစ်အတွင်းမှာတော့ကဘာလူဦးရေရဲ့84ရာခိုင်နှုန်းဟာမိုဘိုင်းလက်ကင်ဖုန်းတွေကနေတဆင့်ချိတ်ဆက်ခွင့်ရရှိခဲ့ကြပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့ကဘာလူဦးရေရဲ့48ရာခိုင်နှုန်းသာချိတ်ဆက်ခွင့်ရကြတာဖြစ်ပါတယ်။အများစုမှာကြုံနေရတာကချိတ်ဆက်နိုင်စွမ်းရှိတဲ့လက်ကင်ဖုန်းတွေရဲ့တန်ဖိုးနဲ့ဝင်ဆောင်ကစိတ်ကြီးမြင့်နေတာကြောင့်ဖြစ်တယ်လို့ ITU လို့ခေါ်တဲ့ကုလသမဂ္ဂနိုင်ငံတကာဆက်သွယ်ရေးတမက္ခရဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ဒီအစီရင်ခံစာကဆက်သွယ်ရေးနဲ့တရင်အချက်နဲ့ဆိုင်ရာနည်းပညာဖွံ့ဖြိုးတိုးတက်မှုတွေကိုတုံ့တက်ထားတာဖြစ်ပါတယ်။ဒါပေမဲ့ဆယ်လူလာမိုဘဲဖုန်းစနစ်အသုံးပြုကတန်ဖိုးဟာ2015ခုနှစ်မှာစပြီးတော့တစားတစားကျဆင်းလာခဲ့ပြီးဖွံ့ဖြိုးမှုအနည်းဆုံးတိုင်းပြည်တွေမှာ20ရာခိုင်နှုန်းလောက်ထိထိုးကျသွားခဲ့တယ်လို့အစီရင်ခံစာမှာမှတ်တမ်းတင်ထားပါတယ်။မြန်နှုံးမြင့်ဆက်သွယ်ရေးစနစ်ရဲ့တန်ဖိုးကျဆင်းသွားတယ်ဆိုပေမဲ့ဖွံ့ဖြိုးမှုနည်းသေးတဲ့တိုင်းပြည်တချို့မှာတော့ဈေးကြီးနေစေဖြစ်ပြီးအတုံးပြို့မတက်နိုင်ကြသေးပဲရှိနေတယ်လို့အစီရင်ခံစာမှာရေးသားထားပါတယ်။